Africa in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တိုင်ရဲ့2020ပြည့်နှစ် January 12ရက်တနင်္ဂနွေနေ့ညနေ 6:00 ခွဲကနေ 9:00 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 18, 19နဲ့ 25 တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါ။ကျွန်တော်ရန်တိုင်းမှာတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုတော့မမ်းမြသတင်းအောင်နဲ့ဒူချင်ညာပေးသွားမှာဖြစ်ပါတယ်။ယူကရိန်းကိစ္စတင်လေရင်ကိုမာရင်ပြီးတော့ပြစ်ချလိုက်တယ်လို့အီရန်ဘက်ကဝန်ခံလိုက်ပြီးတဲ့နောက်အီရန်နိုင်ငံတဝန်ဆန္ဒပြတာတွေဖြစ်လာနေပြီးတော့မြို့တော်တီရန်မှာတော့လုံခြုံရေးတွေကိုတိုးမြှင့်ချထားလိုက်ပါတယ်။ထိုင်းနိုင်ငံမှာတော့အစိုးရကိုဆန့်ကျင်ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မနက်အစောပိုင်းကဘန်ကောက်ပန်းချံမှာစုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်။ထိုင်ဝမ်ရွေးကောက်ပွဲမှာတော့တမဆိုင်ဝမ်အပြတ်အသတ်နိုင်ရသောအပေါ်မှာဟောင်ကောင်ဒီမိုကရေစီဆန္ဒပြတဲ့သူတွေနဲ့နိုင်ငံရေးသမားတွေကအုံပြုကြိုဆိုခဲ့ကြပါတယ်။ဒီလိုဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။နိုင်ငံတကာသတင်းတွေပြီးဆက်ပြီးတော့နားဆင်ရမယ့်သတင်းတွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲတွေမှာနှစ်ဖက်စလုံးမှထိခိုက်မှုရှိတဲ့အပြင်ဒေသခံတွေစစ်ဘေးတင်းရှောင်နေရတဲ့အခြေအနေလည်းပိုတိုးလာနေပါတယ်။
ခက်တဲ့ရေနောက်ပြီးတော့အောင်စေရရဲ့အဲ့နာရှိရဲ့ဟိုကဘလို့ကနေလို့မဖြစ်တော့ဘူးလေဟိုမှာလေရင်ကလည်းပြစ်တယ်ဗျာဟိုကိုနေနေဆန်တိုက်ရင်ကလည်းလမ်းကြီးပြစ်တယ်အဲ့လိုမျိုးပြစ်တော့အဲ့ကျေရောခဏရောချစ်ရောကဟိုကဘလို့ကနေလို့
လူမှုကူညီရေးအဖွဲ့ဝင်တဦးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါတစ်ဆက်တည်းအခုလိုတိုက်ပွဲတွေကြောင့်ကလေးတွေနဲ့ကိုဝင်ဆောင်မိခင်တွေယာနဲ့ချီပြီးတိတ်ဆုံးနေခဲ့ရပြီးဖြစ်တဲ့အတွက်နိုင်ငံသားတွေကိုလုံခြုံရေးကာကွယ်ပေးဖို့အတွက်ရခိုင်လွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုလိုက်တာကိုလည်းပြောပြပေးမှာပါနိုင်ငံတကာသတင်းလော်မှာတော့လေးလကျော်ကြာအောင်လောင်ကျွမ်းနေခဲ့တဲ့ဩစတြေးလျတော်မီအတွင်းတက်ရှိသရဝါပေါင်း1ဘီလီယံကျော်အသက်ဆုံးရှုံးခဲ့ရတာကိုလည်းနားဆင်ရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသတင်းအောင်တို့ပြောပြပါမယ်ရှင
်။ယူရနိုင်ငံမှာပြတ်ကျသွားတဲ့ယူကရိန်းလေကြောင်းလိုင်းပိုင်လေနဲ့ပတ်သက်တဲ့အခြေအနေမှန်ကိုအီရန်အာဏာပိုင်တွေဘက်ကထုတ်ဖော်ပြောကြားလိုက်တယ်ဆိုပြီးတော့အမေရိကန်ထိတ်တန့်သတင်းစာတွေကဖော်ပြလိုက်ပါတယ်။ဒီလေကြောင်းလိုင်းပိုင်လေးဟာဗုဒ္ဓနိကပြတ်ကျသွားခဲ့ပြီးတော့လေမော်မှာပါတဲ့လူ186လုံးတိဆုံးခဲ့ပါတယ်။စောပိုင်းမှာတော့အီရန်ဘက်ကသူတို့ပြစ်ချလိုက်တယ်ဆိုပြီးတော့ထုတ်ပြန်ကြေညာခြင်းမရှိဘဲမနေ့စနေနေ့ကမှကြေညာခဲ့တာဖြစ်ပါတယ်။အီရန်ဆိုရဘက်ကဒီလေပြတ်ကျနဲ့ပတ်သက်ပြီးအမှန်တိုင်းထုတ်မပြောဘဲရက်အထံကြာလိန်ညာခဲ့ပြီးအခုလိုနောက်ဆုံးကြမှာထုတ်ပြန်ခဲ့တဲ့အတွက်လည်းအီရန်နိုင်ငံတဝန်းကမြို့ရီတော်မင်းများမှလူတွေရာနဲ့ချီပြီးတော့ဆန္ဒပြခဲ့ကြပါတယ်။အီရန်တော်လိုင်းဆောင်တက်ကသူတို့အနေနဲ့ယူကရိန်းနိုင်ငံကလေကြောင်းလိုင်းကခီးတဲ့တဲ့လေရင်ကိုအခုသတင်းမှအစောပိုင်းမှာမှားပြီးတော့ပစ်ချခဲ့တယ်ဆိုပြီးတော့မနေ့စနေနေ့ကဝန်ခံခဲ့ပါတယ်။အီရန်တော်လိုင်းဆောင်တက်ရဲ့လေကြောင်းရန်ကာကွယ်တပ်မှူးအမီယာအလီဟာဂျီဇာဒက်ကသူ့အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အပြေအဝတာဝန်ယူကြောင်းနဲ့ဒီပေါ်မှာဘယ်လိုပဲဆုံးဖြတ်ချက်ပဲချချသူ့အနေနဲ့ခံယူဖို့အသင့်ရှိတယ်ဆိုပြီးတော့လည်းပြောပါရယ်ခင်ဗျာ။
ယူကရိန်းခရီးကီးတဲ့တင်လေရင်ကိုမတော်တဆမှောင်ရင်းပစ်ခတ်ခဲ့ကြောင်း IRGC ရဲ့လေကြောင်းဆိုင်ရာတမူအာမီယာအာလီဟာဂျီဇာဒက်ကစနေနေ့မှာနိုင်ငံမှာရုတ်တံကနေပြောဆိုရမှာဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အပြေအဝတာဝန်ယူကြောင်းဘလို့ဆုံးဖြတ်ချက်မျိုးကိုဖြစ်စေနာခံမှာဖြစ်ကြောင်းပြောပါရယ်လေမော်မှာလိုက်ပါလာသူ186ဦးစလုံးတေဆုံးခဲ့တဲ့အပေါ်မှာတေဆုံးသူတွေရဲ့မိသားစုတွေနဲ့ထပ်တူဝန်နေမိပါကြောင်းအီရန်ဘာသာရေးခေါင်းဆောင်ကြီးအီယာတိုလာအာလီခါမီနီကပြောပါရယ်အီရန်သမ္မတဟာဆန်ရူဟိုင်းနီကတော့ဒီဖြစ်ရပ်အပေါ်မှာသူ့နိုင်ငံကတာဝန်ရှိကြောင်းကိုဝန်ခံပြောဆိုပြီးလိုအပ်တဲ့အရေးယူမှုတွေကိုဆောင်ရွက်သွားမယ်လို့ပြောပါရယ်ဒီဖြစ်ရပ်အတွက်ခါမီနီအနေနဲ့ယာရုကဆင်ပေးဖို့အီရန်အတိုက်ခံခေါင်းဆောင်မဲဒီခါဒူဘီကတိုက်တွန်းလိုက်ပါရယ်အခုလိုခီးတဲ့တင်လေရင်ကိုမှောင်ရင်ပစ်ချမိတဲ့အတွက်အီရန်ကိုပြည်ပနိုင်ငံတွေကပြစ်တင်ရှုတ်ချကြပြီးမျက်နှာမှုအတွက်ရော်ကြီးပေးဖို့ကိုလည်းတောင်းဆိုကြပါတယ်။အီရန်နိုင်ငံကဒီဖြစ်ရပ်ပေါ်မှာဝန်ချတောင်းပန်ရမယ်လို့ကနေဒါ၊ယူကရိန်းနဲ့ဗြိတိန်နိုင်ငံတွေကတောင်းဆိုပါတယ်။အီရန်ဘက်ကအခုလိုဝန်ခံလိုက်တဲ့စနေနေ့မှာပဲမြို့တော်တေဟရန်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့လည်းဖော်ပြနေပါတယ်။အမီခါမီယာနဲ့ရှာရစ်တက်ကတူတွေမှာဆန္ဒပြသူတွေစုဝေးခဲ့ပြီးနိုင်ငံခေါင်းဆောင်တွေနှုတ်ထွက်ပေးရေးတောင်းဆိုခဲ့ကြအောင်တော်လိုင်းကြီးပြည်ဆောင်တက်နဲ့ဆက်ဆက်တဲ့အစိုးရဒပိုင်းဖာစတင်အေဂျင်စီကလည်းဖော်ပြပါဗျ
။ယူရန်တော်ရေးဆောင်တက်ကယူကရိန်းခီးတဲ့တင်လင်းကိုမှာရင်ပြီးတော့ပြစ်ချလိုက်တယ်လို့ဝန်ခံလိုက်ပြီးတဲ့နောက်မှာအီရန်နိုင်ငံတဝန်ဆန္ဒပြတာတွေဖြစ်နေပြီးတော့မြို့တော်အီရန်မှာတော့အီရန်အစိုးရကလုံခြုံရေးတွေကိုတိုးမြှင့်ချထားပါတယ်။စနေနေ့ညကဒီရန်မြို့တော်နဲ့တခြားမြို့တွေမှာလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြတဲ့သူထောင်ပေါင်းများစွာကိုလည်းအတီးရုံးနေနေတပ်ဖွဲ့တွေကမျက်ရည်ပုံးတွေတုံးပြီးတော့နေနှင်းခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကအီရန်ဘာသာရေးခေါင်းဆောင်ကြီးကိုတိုက်ရိုက်ရည်ညွှန်းပြီးတော့အာဏာရှင်စနစ်ကြဆုံးပါစေဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ဆန္ဒပြခဲ့ကြပါတယ်။ ယူအန်ဆူရနဲ့ဆက်စပ်တဲ့သတင်းဌာနတွေကလည်းဒီဆန္ဒပြပွဲသတင်းတွေကိုပြသခဲ့သလိုလူမှုကွန်ရက်မှာလည်းဒီအီရန်ကဆန္ဒပြနေတဲ့ရုပ်သံဖိုင်မှတ်တမ်းတွေလည်းထွက်ပေါ်နေပါတယ်။ဒီရန်မျိုးမှာတော့ဒီကနေ့မနက်ပိုင်းကလုံခြုံရေးတွေကိုတိုးမြင့်ချထားတယ်လို့ဒီရန်မျိုးကတူကရိုက်တာသတင်းဌာနကိုပြောပါတယ်။ဆန္ဒပြတဲ့သူတူကတော့အီရန်ပြည်သူတွေကိုတောင်းပန်ပြီးတော့နှုတ်ထွက်ပြီးဖို့စာတမ်းကိုကင်ဆောင်ဆန္ဒပြခဲ့ပြီးတော့ဒီလိင်ပြကြသွားတဲ့ပတ်သက်ပြီးတာဝန်ရှိတဲ့သူတွေအနေနဲ့နှုတ်ထွက်ပြီးဖို့ပြည်သူလူထုကတောင်းဆိုရဲဆိုပြီးတော့လည်းပြောထားပါတယ်ခင်ဗျာ
။ဂျာမနီဝန်ကြီးချုပ်အန်ဂျယ်လာ မာကဲလ်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့မနေ့ကမော်စကိုမြို့မှာတွေ့ဆုံပြီးအီရန်၊ဆီးရီးယား၊အီရတ်၊ယူကရိန်းနဲ့ပတ်သက်တဲ့ကိစ္စတွေအပြင်ရုရှားကနေဂျာမနီကိုတင်ပို့မဲ့တဘာဝဓာတ်ငွေတွေကိုယူကရိန်းကဖျက်ပို့မဲ့ Nord Stream 2 pipeline ရှိရေးကိုလည်းဆွေးနွေးခဲ့ပါတယ်။ဒီသတင်းပတ်အတွင်းအရှိအလေပိုင်းမှာဖြစ်နေတဲ့ပြဿနာတွေရဲ့အီရန်အရေးကိုအလေးပေးပြီးတော့ဆွေးနွေးခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার ထုတ်လုပ်မှုတွေကိုကန့်တတ်ဖို့နိုင်ငံတကာသဘောတူညီချက်ကိုလိုက်နာထိန်းသိမ်းတာမှာဂျာမနီကရုရှားနဲ့အတူတစ်စီးတစ်လုံးနဲ့ရှိကြောင်းလည်းဝန်ကြီးချုပ်မာကဲလ်ကပြောပါတယ်။ဒီ2015ခုနှစ်6နိုင်ငံသဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်ထားတာပါ။ဒီလိုနှုတ်ထွက်ခဲ့ပြီးတဲ့နောက်မှာအမေရိကန်ကအီရန်ပေါ်ပြင်းထန်တဲ့ပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ခဲ့တာဖြစ်ပါတယ်။အီရန်နဲ့အမေရိကန်ကြားတင်းမာမှုတွေကနေအီရန်တော်လှန်ရေးအစတပ်ဖွဲ့ကခတ်စ်တပ်ဖွဲ့တမှုဘိုချိုကာဆမ်ဆူလီမာနီကိုအမေရိကန်တို့ကဒရုန်းနဲ့တပ်ဖြတ်ခဲ့ပြီးတဲ့နောက်အီရန်ကလည်းအီရတ်ကအမေရိကန်တပ်စခန်းတစ်ခုကိုတာတူပစ်ဒုံးကျည်တွေနဲ့ပြန်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။အီရန်ကနျူကလ িয়ার လက်နက်ထုတ်လုပ်မှုတွေကိုကန့်တတ်ဖို့သဘောတူညီချက်တစ်ခုရဖို့အတွက်တန်တမန်ရေးနီလန်းပေါင်းစုံသုံးပြီးတော့ဆက်ကြိုးစားသွားမယ်လို့ဝန်ကြီးချုပ်မာကဲလ်ကပြောပါတယ်။အရှိအလေပိုင်းမှာစီးရေးကျပြန်လာနိုင်ခြေရှိတဲ့အတွက်အီရန်နဲ့နျူကလ িয়ার သဘောတူညီချက်ရဖို့ကဒေတာအတွင်းသာမကတကဘာလုံးအတွက်အရေးကြီးတယ်လို့လည်းရုရှားသမ္မတပူတင်ကပြောပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေလို့ထုတ်လည်ပြနေပါတယ်ခင်ဗျာ
ဖီရီကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ထိုင်းနိုင်ငံမှာတော့အစိုးရကိုစန့်ကျင်ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မနက်စောပိုင်းကဘန်ကောက်ပန်းရံမှာစုဝေးပြီးတော့ပြည်ပွဲတရက်ကိုကျင်းပခဲ့ကြပါတယ်။ဒါဟာနှစ်ပေါင်းများစွာအတွင်းအစိုးရကိုစန့်ကျင်တဲ့အကြီးဆုံးဆန္ဒပြပွဲတစ်ခုလည်းဖြစ်ပါတယ်။အာဏာရှင်စနစ်ကိုစန့်ကျင်တဲ့အနေနဲ့ကျင်းပတဲ့ဒီပြည်ပွဲမှာပါဝင်ဖို့အတွက်စည်ရင်းသွင်းပြီးတော့မပုံတင်တဲ့သူ1000ရှိတယ်ဆိုပြီးတော့ပြိုင်ပွဲစီစဉ်သူတွေကပြောပါတယ်။ဒီပွဲမှာပါဝင်ဆင်နွှဲခဲ့တဲ့သူတွေဟာအစိုးရကိုစန့်ကျင်တဲ့တီရှပ်တွေကိုဝတ်ပြီးတော့ပြေးခဲ့ကြတာပါ။တော်များများကတော့ဘေးကနေအားပေးခဲ့ကြပြီးတော့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာနှုတ်ထွက်ပြီးဖို့ကြေကြော်စံတွေကိုအဟစ်ပြီးတော့ဒေါ်လာရင်းတင်ဂီတာဖြစ်တဲ့လက်သုံးချောင်းထောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒီနေရာနဲ့ဒီ10ကီလိုမီတာလောက်ဝေးတဲ့နေရာမှာလည်းအစိုးရကိုထောက်ခံတဲ့သူတွေကသူတို့ဘာသာသူတို့အစိုးရကိုထောက်ခံကြောင်းပြသတဲ့အနေနဲ့စုဝေးခဲ့ကြပါသေးတယ်။ထိုင်းနိုင်ငံမှာမနစ်ကအထွေထွေရွေးကောက်ပွဲကျင်းပခဲ့ပေမဲ့အတော်များများကတော့ဒီရွေးကောက်ပွဲဟာထိုင်းစစ်တပ်ကိုထောက်ခံတဲ့ပါတီအသာရစေဖို့အတွက်လှုံ့ဆော်ထားတဲ့ရွေးကောက်ပွဲအဖြစ်ရှုမြင်ခဲ့ကြတာပါ။ဒါပြင်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးမဲ့တရားမျှတမှုမရှိဘူးဆိုပြီးတော့လည်းထိုင်းပြည်သူတော်များများကရှုမြင်နေကြပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးဟာအခုအစိုးရလက်ထက်မှာကြာဆင်းလာနေတာကြောင့်ထိုင်းပြည်သူတွေအတွေ့မှာလက်ရှိအစိုးရဘက်မှချေနှက်မှုတွေလည်းအခုလိုတိုးလာနေတာဖြစ်ပါပါခင်ဗျာ
။အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေနဲ့ပတ်သက်လို့နိုင်ငံတော်ဝန်ကန့်ကွက်ဆန္ဒပြမှုတွေလုပ်နေတာဟာဒုတိယမြောက်လတွေကိုရောက်လာပါပြီ။ဒီကနေ့တနင်္ဂနွေမှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရှိတဲ့နေရာကိုလာဖို့ကြိုးစားတဲ့ဆန္ဒပြလူအုပ်ကြီးကိုအိန္ဒိယရဲတပ်ဖွဲ့ကလူစုခွဲခဲ့ပါတယ်။အနောက်ဘင်္ဂောပြည်နယ်ရဲ့မြို့တော်ခေါခထားမြို့ကိုရောက်ရှိလာတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီကိုထောက်မနှန်းရှိတဲ့ဆန္ဒပြလူအုပ်ကြီးကညလုံးပေါက်ဆန္ဒပြခဲ့တာပါ။အိန္ဒိယရဲ့အငင်းပွားပွဲအခုနိုင်ငံသားဥပဒေကိုအဲ့ဒီအနောက်ဘင်္ဂောပြည်နယ်ဒေသအာဏာပိုင်တွေကကန့်ကွက်ထားတာပါ။ဝန်ကြီးချုပ်မိုဒီစကားပြောဆိုမဲ့အားကစားရုံကြီးစီကိုအသွာသူ့ရင်နှန်းကိုဆန္ဒပြသူတွေကပိတ်ဆို့ဖို့ကြိုးပမ်းခဲ့တာမှရဲကအင်အားသုံးပြီးတော့လူစုခွဲခဲ့ပါတယ်မစ္စတာမူရီကတော့သူ့ရဲ့နိုင်ငံသားဖြစ်မှုဥပဒေကိုခုခံကာကွယ်ပြောကြားပြီးဆန္ဒပြလူလူဟာလမ်းလွဲခံနေရတာလို့သူကပြောဆိုပါတယ်ဆန္ဒပြသူ2000နီးပါးဟာအဲ့ဒီအားကစားရုံအပြင်ဘက်မှာစုဝေးပြီးတဲ့နောက်ရဲနဲ့ဆန္ဒပြသူတို့အကြမ်းထိတ်တိုက်ဖြစ်ပြီးဆန္ဒပြသူ100ကျော်ကိုဖမ်းဆီးခဲ့တယ်လို့ရဲကပြောပါတယ် ဆန္ဒပြသူတွေဘက်ကတော့ဝန်ကြီးချုပ်မိုရီသူတို့မြို့ကနေမပြောင်းမချင်းဆက်ပြီးတော့ဆန္ဒပြနေအောင်မယ်လို့ပြောပါတယ်အနောက်ဘန်ကောက်ပြည်နယ်ဟာဝန်ကြီးချုပ်မိုဒီရဲ့လက်ရရင်ပါတီ BJP ပါတီနဲ့ဒေသရင်းမှာအကောင့်နဲ့ထရီနာမူကွန်ဂရက်ပါတီတို့အကြားမှာအကြိတ်နေနိုင်ငံရေးအရာအပြိုင်နေနေရလဲဖြစ်ပါတယ်
ထိုင်ဝမ်ရွေးကောက်ပွဲအတွင်းလက်ရှိသမဆိုင်ဝမ်ကတမိုင်းဝင်လာအောင်မဲရီအတွက်ရှစ်တန်းကျော်ရရှိပြီးနိုင်ရခဲ့တဲ့ပုံမှာသူတို့အနေနဲ့ကြိုးစားကြောင်းဟောင်ကောင်ဆန္ဒပြတဲ့သူတွေကပြောပါတယ်ထိုင်ဝမ်ရွေးကောက်ပွဲမှာအခုလိုဆိုင်ဝမ်အနိုင်ရလိုက်တာကြောင့်သူရဲ့ပခုံးပေါ်မှာကြာနေတဲ့ဒီ PR တွေလည်းအခုခါမှာဖယ်ရှားနိုင်လိုက်ပြီဆိုပြီးတော့ထိုင်ဝမ်မှာရောက်နေတဲ့ ကျော်ရှိသွားခဲ့ပြီဖြစ်ပြီးတော့တော်မင်းများကိုတော့အထီးကရုံဖန်တီးမှုနဲ့တရားစွဲထားဖြစ်ပါတယ်။ဒီလူတွေအနေနဲ့တကယ်လို့သာပြစ်ရှိတယ်ဆိုရင်တော့ထောင်ဒဏ်10နှစ်အထိကြာခံရမှာဖြစ်ပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံမှာလောင်ကျွမ်းခဲ့တဲ့တော်မီတွေကိုငြင်းသက်တာမှာတည်ဆုံးခဲ့ရတဲ့မိသက်သမားတွေအတွက်တည်ဆုံးသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနည်းကြောင်းနဲ့သူတို့ရဲ့ရဲစွမ်းတက်တီကိုချီးကျူးဂုဏ်ပြုပါကြောင်းဩစတြေးလျဝန်ကြီးချုပ်စကော့တ်မော်ရီဆန်ကပြောပါတယ်အစိုးရအနေနဲ့တနိုင်ငံလုံးမိဘကြောင့်စိတ်ဒဏ်ရာရတဲ့ကိစ္စရပ်တွေအပေါ်မှာလည်းကင်တွယ်ဖြေရှင်းဖို့မူဝါဒတွေကိုကြေညာပေးသွားဖို့ရှိတယ်လို့သူကပြောပါတယ်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်ပြီးသွားဖို့အမေရိကန်ဒေါ်လာ52တန်းရထားကြောင်းလည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။မိဘတင်ဒေတာတွေမှာအကြံပြုဆွေးနွေးချက်တွေလှုပ်ဆောင်သွားမှာဖြစ်တယ်လို့လိုအပ်တဲ့အကူအညီပေးသွားဖို့နဲ့အထူးသဖြင့်လူငယ်တွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးသွားမယ်လို့သူကပြောပါတယ်
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမသစင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာလေးထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကစီးရီးပြည်ပခါတွေနဲ့စစ်ဘေးရှောင်တွေရဲ့လုံခြုံရေးအတွက်တောင်းဆိုမှုတွေအကြောင်းသတင်းလွှာလေးဆက်တိုက်နားဆင်ကြရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမနေ့ကအစိုးရတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားမြို့နယ်၄ခုမှာတိုက်ပွဲပြင်းထန်ခဲ့ပြီးနှစ်ဖက်စလုံးမှာလည်းထိခိုက်မှုတွေရှိခဲ့တဲ့အကြောင်း AA ဘက်ကရောစစ်ဖက်တာဝန်ရှိသူတွေကပါပြောကြပါဗျ။အခုလိုတိုက်ခိုက်မှုတွေအတွင်းလက်နက်ကြီးသုံးပြီးပစ်ခတ်ခဲ့တာတွေကြောင့်ဘူးသီးတော်နဲ့ရသေးတော်နေဆက်ကရွာသား1000ဝန်းကျင်စစ်ဘေးတန်းရှောင်နေရတယ်လို့လူမှုကူညီရေးအဖွဲ့ဝင်တွေကပြောပါဗျ။စီရဲတင်းမှနေတဲ့ရခိုင်ဒေသရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားမြေပုံနဲ့ဗုဒ္ဓတော်မြို့နယ်ဘက်မှာမနေ့ကတရက်ထဲမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲခုနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့အထူးသဖြင့်မင်းပြားမြို့နယ်ဖားကျော်ကျေးရွာဘက်မှာတိုက်ပွဲပြင်းထန်ပြီးနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့ AA ပြောခွင့်ရခိုင်ဒုက္ခကပြောပါရယ်။
ဒီမနေ့ကဇန်နဝါရီလ7ရက်နေ့မှာဒီတိုက်ပွဲအပြင်းထန်ဖြစ်ခဲ့တယ်လို့ပြောလို့ရတာ။ရေပုံမင်းနဲ့ခင်းတာဖြစ်တာရှိတယ်။နောက်ဒီမင်းပြားမင်းနဲ့ခင်းတာတိုက်ပွဲ၄ကြိမ်ဖြစ်တာရှိတယ်။အခုလို့ရှိရင်ဒီအသေးတောင်ကိုပူးတည်တာပေါ့နော်။အဲ့ဒီမှာဟိုတိုက်ပွဲအကုန်လုံးဆိုတော့ခဏပြေတာဖြစ်ခဲ့တာပေါ့။မင်းပြားမင်းနဲ့ခင်းတာတော့ဒီမနေ့၄နာရီ50မှာဒီအပြည့်ရှင်းရရဲ့အရှိတောင်ပဲဒီတော့မှာကိုပြည်လေတော့အကွာမှာတိုက်ပွဲဖြစ်ခဲ့တာရှိတယ်။ဒီမနေ့9နာရီ13မိနစ်မှာရဟယံမရှိနေနေပြီးတော့မနေ့20နာရီလာပြီးတော့တိုက်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တာရှိတယ်။ဒီမှာစစ်တပ်ကဒီတိုက်ခိုက်မှုကတော့ဆင်းရဲဦးအထက်ရှိတယ်ဗျ။နောက်ပြီးတော့ဒဏ်ရာရတဲ့တွေလည်းရှိတယ်။ဒီနေ့တော့ခိုင်းတတ်တဲ့ဘက်ကလည်းဒဏ်ရာရတဲ့တွေရှိတယ
်။မနေ့ကမင်းပြမြို့နယ်တေကန်ရွာနဲ့သန်းနှပင်ရွာဘက်မှာတစ်ကြိမ်၊သိမ့်မရွာတောင်တန်းဘက်မှာတစ်ကြိမ်၊ခွဆုံရွာအရှိမြောက်ဘက်တောင်တန်းပေါ်မှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါပြင်မြေပုံမြို့နယ်စံချင်းရွာနောက်မြောက်ဘက်တောင်သားပေါ်မှာလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်ဒုက္ခကဆိုပါတယ်။မနေ့ကဘူးတီတောင်နဲ့ရတိတောင်ဆက်အောင်စရရွာကြားတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရဟရင်နဲ့တနက်ကြီးဆုံးတိုက်ခတ်ခဲ့တယ်လို့ခိုင်ဒုက္ခကဆက်ပြောပါတယ်
။ဒီနေ့38မိနစ်မှာဘူးတီတောင်မြို့နယ်အောင်စရရွာအနီးမှာလည်းတိုက်ပွဲဖြစ်ခဲ့တာရှိတယ်။နောက်ပြီးတော့ဒီရတိတောင်ဆက်မှာတော့ဒီခမာ939အဲ့ဒီတိုက်ရင်ဒါမျိုးမျိုးပြီးတော့လက်မကြီးတွေနဲ့ပြစ်တာရှိတယ်။ဒီရဟယံနဲ့ပြင်းနေလာပြီးတော့မှနေရာတော်တော်များများဘုံစိတက်ခဲမှုတွေလက်ခွေတာရှိတယ်ဗျ
။ဘူတိတောင်နဲ့ရတိတောင်နဲ့ဆက်ဖက်လိတ်ပေါက်သောအောင်စီရကြီးရွာပါဝင်အနီးနားရွာတွေဖြစ်တဲ့သစိမြိုင်ပရောင်းမြိုင်ပြင်းရှိတိန်တောင်ကြောက်ရံစားတဲ့ရွာသားများပြားဟာစိတ်ရှောင်နေရတယ်လို့ရတိတောင်မြို့နယ်လူမှုကူညီရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ်
ထက်တဲ့ရေနောက်ပြီးတော့အောင်စီရရဲ့အဲ့နားရှိရဲ့ပြောကဘလုံးကနေလို့မဖြစ်တော့ဘူးလေဟိုမှာလေရင်ကလည်းပြစ်တယ်ဗျာဟိုနေနေဆန်တက်ရင်ကလည်းလမ်းကြီးပြစ်တယ်အဲ့လိုမျိုးပြစ်တော့အဲ့ကျေးရောခဏရောချစ်ရောကဟိုကဘလုံးကနေလို့မရတော့ဘူးဖြစ်တော့အဲ့ဒီရောသားရအခုကမြို့ပေါ်ရောက်တဲ့လူတွေရောက်တယ်ရောချင်းဆက်နေဘူးလို့ပေါ်လို့ရတဲ့ဟိုရောတွေကိုလည်းချောင်ပြေးတာရှိတယ်ဟိုဖစ်တူကိုရောက်တာလည်းရှိတယ်
ကျွန်တော်တို့ဆိုလို့ရှိရင်ပေါင်းစုံလောက်ရှိနေပေါ့။တရားမှာကတောင်းကျွန်တော်1000လောက်ရှိရတယ်ပေါ့။မနေ့ကတိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့တမရတော်သတင်းမှပြန်ကြားရေးတွင်းမှုပုံမှုချုပ်စောင့်မင်းထုံးကခုလိုပြောပါရယ်။မနေ့ကတော့ကျွန်တော်မင်းပြားပဲမှာရယ်။ဦးရောင်ပဲမှာရယ်။ခစကိုင်းပဲမှာရယ်ဖြစ်ခဲ့တာရှိပါလိမ့်မယ်။ဒီကိုင်းတက်ကတော့ညနေပိုင်းအခဏပါပဲ။အင်းပြားပဲကတော့ကျွ
ปฏิบัติการพิจารณาเนี่ยยังการพิจารณาไม่ไหวดีจ้ามาสิ่งนี้เนี่ยพิเศษมุขเหตุสุยานเนี่ยตัวส่งสุนิมุกุลูกสาวผู้ยังการเล่นการอีพ่อกูเตยสุยากันเนี่ยต้องอภิเคบาร์เลยสนาวาริลาสัยนี่ก็เกิดขึ้นเนี่ยเกิดขึ้นลุลายอีพ่อกี่ยังอยู่หลังสาธารณชุมมาเตยนึงงานจะอยู่วันจันทร์นะอาชาเฮียทุกุสเลยไม่ใช่ส่งก่อนเนี่ยอีพ่อกองสาวผู้จุดทุ่มยันไหนเนี่ยตุลยากองสาวผู้มุ่งยุทธวังกูเนี่ยตัวส่งเสร็จมาไต่ต้องเจ้าจ้าแค
ငံရေးစကားဝိုင်းမှာငင်းငင်းကြမ်းကြမ်းနဲ့တူဆုံဆုံးနေပြီးတော့အဖြေရှင်ကြောင့်ဟိုတူတော့လည်းလည်းပြတတ်နိုင်ဆုံးကိုယ်ကြီးကြိုးစားကြဖို့ပေါ့နော်အဲ့ဒီငင်းကြမ်းရေးအဲလမ်းလမ်းပြင်ဟိုဒီလိုအတတ်နိုင်ဆုံးကြိုးစားကြဖို့ပေါ့ကြိုးစားကြတာလည်းရှိပါတယ
်ဒီခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲတွေကလည်းတစ်နေ့ထက်တစ်နေ့ပြင်းထန်လာသလိုမိုင်းပေါက်ကွဲမှုဖြစ်စဉ်ကလည်းပုံမှုဖြစ်ပေါ်နေပါတယ်မနေ့ကလည်းကြောက်တော်မြို့နယ်ရုပ်သားကြီးရွာမှာဘုံပေါက်ွဲခဲ့ပြီးခလေးနှူးနဲ့မျိုးရမီတူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရုပ်သားကြီးရွာနဂရအုပ်စုအုပ်ချုပ်ရေးမှူးဦးမောင်ကျော်သန်းကပြောပါတယ်။ဒါပြင်မနေ့ကမင်းပြားမြို့နယ်ကနေမြေပုံမြို့နယ်ညောင်ကန်းကြီးရွာကိုပြန်လာတဲ့မိသားစုတစုလိုက်ပါလာတဲ့လေကိုတမတော်ကလှမ်းပစ်ခတ်ခဲ့တာကြောင့်ကိုလသားရွယ်ကလေးတူသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တနစ်ကျော်ဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွင်မှာအယက်သားတိုက်စုံမှု120ကျော်ရှိနေပြီး230ကျော်ထိခိုက်ဒဏ်ရာရရှိခဲ့သလိုစစ်ရှောင်းဥယျာဉ်ကလည်း300ကျော်ရှိလာနေပြီလို့လည်းရခိုင်လူမှုအဖွဲ့တွေကစီရင်ပြစုထားပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။အခုလိုစီရင်တင်းမာနေတဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ကလေးတငယ်ကိုဝင်ဆောင်မိခင်အမျိုးအပါအဝင်အယက်သား100ကျော်တိုက်စုံနေပြီဖြစ်လို့နိုင်ငံသားတွေရဲ့လုံခြုံရေးအကာအကွယ်ပေးဖို့စစ်ကြောင့်ထိခိုက်ခဲ့သူတွေအတွက်တရားမျှတတဲ့စုံစမ်းဖော်ထုတ်ရေးယူမှုတွေကိုအစိုးရဘက်ကထိရောက်စွာဆောင်ရွက်ပေးဖို့ရခိုင်လွတ်တော်ကိုယ်စားလှယ်တွေကတောင်းဆိုလိုက်ပါတယ်။ထိခိုက်နေနာခဲ့တဲ့စစ်ဘေးဒဏ်သင့်ပြည်သူတွေအတွက်တရားမျှတမှုရဖို့နိုင်ငံတော်ကိုယ်တိုင်ကနေနာသူတွေဘက်ကရက်တီတောင်းဆိုပေးပါလို့လည်းရခိုင်ကိုယ်စားလှယ်တွေကပြောပါတယ်။မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာခဲ့တာနှစ်နဲ့ချီလာပြီဖြစ်ပါတယ်။ဒီလိုမျိုးပြင်းထန်တဲ့တိုက်ပွဲတွေကြောင့်အသက်ဘေးလူပြီးတော့ပြေးခဲ့ရတဲ့စစ်ဘေးစစ်ကြောင်ဒုက္ခတွေကလည်းတသိန်းကျော်အထိရှိလာနေပြီးစစ်ဘေးပြည်ပခါတွေအတွင်းမှာမတင်ကောင်းမှုတွေနဲ့အပြန်အလှန်ဖမ်းဆီးနေတာတွေတရားစွဲဆိုထောင်ချနေတာတွေလည်းရှိပါတယ်။ဒီတိုက်ပွဲတွေအတွင်းမှာအပြစ်မဲ့ပြည်သူတွေလာသားအရွယ်ကလေးငယ်လေးကနေအစာကိုဝင်ဆောင်မိခင်တွေအထိလက်နက်ထိမှန်လို့တေဆုံးခဲ့ရတဲ့အဖြစ်တွေနဲ့ဆူဆူဝါဝါလုံခြုံမှုမဲ့နေတဲ့အနေအထားဖြစ်နေတာပါ။ကြေးရွာရက်ွက်တွေထဲမှာတော့ဒေသခံအာဏာပိုင်ရက်ွက်အုပ်ချုပ်ရေးမှုတွေပါအသက်အမြင်ရှိပြီးလုံခြုံမှုမဲ့လာနေတဲ့အထိဖြစ်လာလို့ဒေသခံပြည်သူတွေရဲ့လုံခြုံရေးကလည်းစိုးရိမ်စရာအနေအထားဖြစ်နေတာပါ။စစ်ပွဲကြောင့်အသက်လူပြေးနေရတဲ့အချိန်မှာအခုလိုလက်နက်ထိမှန်တေဆုံးမှုတွေပါဇက်တိုက်ဖြစ်လာနေတဲ့အပေါ်ရခိုင်ပြည်နယ်အတွင်းကပြည်သူတွေအတွက်နိုင်ငံသားတို့အတွက်လုံခြုံတဲ့အကာအကွယ်ပေးပါလို့ပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရကိုရခိုင်လွတ်တော်ကိုယ်စားလှယ်တွေကတောင်းဆိုပါတယ်။အယက်သားထိခိုက်တေဆုံးနေပေမဲ့လို့ပြစ်တဲ့သူကဘယ်သူဆိုတဲ့တရားခဏ်လက်တယ်မပေါ်ဘဲဖြစ်နေရတဲ့အနေအထားအပေါ်မှာတော့စစ်ဖြစ်နေတဲ့မြို့နယ်တစ်မြို့နယ်ဖြစ်တဲ့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးလာစောကအခုလိုပြောပါတယ်
။နှစ်ဖက်လုံးကဟိုဘက်ကတစ်မျိုးပြောဒီဘက်ကတစ်မျိုးပြောဆိုတော့ကျွန်တော်တို့လည်းနှစ်ဖက်လုံးကြက်ပြောတာကြားတာတွေကိုကျွန်တော်တို့လည်းဟိုဘာမှန်းလို့မသိတော့ဘူး။ဒါပေမဲ့ကျွန်တော်တို့စိတ်တော့မကောင်းဘူး။ကလေးလေးတယောက်အေးကျော်ဝင်တော့ဘိုက်ပွင့်သွားတယ်ဆိုတာကြတော့အဲ့ဒါကိုတီးတီးကြကြတည်ယူပြီးတော့အတီးပြုတ်နိုင်တဲ့အချက်လက်တွေကိုရနိုင်တဲ့နည်းလမ်းကတော့သွတ်တော်ဘက်ကတော့မရဘူးခင်ဗျာ။ကလင်းနဲ့ကိုင်းနဲ့ဖွဲတိုက်တာကိုကျွန်တော်ထင်တာကတော့အစိုးရကတော့သူ့လက်ဘာမှမဆိုင်ဘူးလို့ပဲနေကြတယ်လို့ထင်တာပဲ။ဥပဒေစိုးမိုးကြီးနဲ့ပတ်သက်ပြီးတော့လည်းဟိုအာဏာရှိနေပေါ့နော်။အဲ့ဒီသားကိုဩဇာအာဏာရှိတဲ့အုပ်ချုပ်ရေးရန်တရားဒီနယ်ဆိုလက်ဒီနယ်ဝန်ကြီးတွေပေါ့နော်။ကက်ဘိနက်တွေကလည်းတာဝန်ယူပြရမှာပေါ့။အဲ့လိုမဟုတ်ဘဲနဲ့ဟိုလက်နက်ကင်ဖွဲ့စပုံနေနဲ့တပ်မတော်နဲ့တိုက်လေတိုက်ငါတို့နဲ့ဘာမှမဆိုင်ဘူးဆိုတော့ဂိမ်းယူရတော့တိုက်ကြီးမှာဖြစ်နေပြီရှင်လေအဲ့ဒါ
ဒါကောင်းတဲ့လာလာမဟုတ်ဘူးကျွန်တော်တိုက်ပြစ်ရှင်ရလဲဟိုကပြားဒီရပြားရများနေဆိုင်ပါစစ်ပွဲတွေဆက်ပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာတော့ရခိုင်စစ်ဘေးအတွင်းအရသာထိခိုက်သေးဆုံးမှုကအခုဆိုရင်သေဆုံးသူကတရာနှစ်ဆယ်ကျော်အထိဖြစ်နေပြီလို့ရခိုင်ကူညီကယ်ဆယ်ရေးအဖွဲ့တွေကစီးရင်ထုတ်ပြန်ပါတယ်ဒီလိုမျိုးအပြစ်မဲ့သေဆုံးခဲ့ရတဲ့ပြည်သူတွေအတွက်တရားမျှတမှုရဖို့နင်
ne dilo niyo pitu ye tikai ne na bi so lo shi tikai ne na le mi da su ga lo da yo yo tuma lo ugure ya so lo shi tikai ne na le du kha ka ni bi lo da sa ywa ya ma phit ba de da mai di chi ni ya le chi chi ni ya ni bi lo di tikai ne na le mi da su to chi si ya ni bi lo tya swe so go ဒီ လောက် ထိ တို့မတို့ ပြည်သူ တွေ က နေ ပြီး တော့ တတိ မ ရှိ နိုင် သေး ဘူး ရှင် ဒီလို မျိုး အခြေအနေ မှာ နေ ပြီး တို့ မတို့ က ဒီ အပြစ် ခတ် ရက် ဆင်း ရေး တို့ လကောင်း ဒီ အစိုးရ အနေနဲ့ ဂျန်း မှု တွေ ဆောင် ရွက် ရ အောင် ပြည်သူ တွေ က ဒါ တွေ ကို တကယ် ထိ ခိုက် နေ တာ တဲ့ သူ က တိုင် ကြား ပြီ ဆို လို့ ရှင် နိုင်ငံ တော် က တရား လို အနေနဲ့ ဆောင် ရွက် ပေး ခြင်း တို့ မဟုတ် ဒီ ထိ ခိုက် နေ တာ ပြည်သူ တွေ က ရက် တီ ခြင်း က ဒါ ပို့ ပြီး တရား မျှတ မှု ရှိ မယ် လို့ တို့ မ သုံး သပ် ပါ တယ် ရှင်
တိုက်ပွဲတွေအတွင်းမှာအခုလိုအရသာထိခိုက်သေးဆုံးမှုဒီဖြစ်စဉ်တွေနဲ့ပတ်သက်လို့တရားမျှတမှုရဖို့တပ်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကစုံစမ်းဖော်ထုတ်အရေးယူပေးတင်တယ်လို့လည်းမထုမေကလည်းအခုလိုသုံးသပ်ပါတယ်။ဒါကျွန်တော်တို့အနေနဲ့ဒီ2019ခုကနေပြီးတော့ကျွန်တော်တို့အလီလီအဖန်ဖန်တောင်းဆိုပါတယ်ရှင်။ဒီအစိုးရအနေနဲ့ဂျောင်းဝင်ပြန်ပြေပြီးတော့ဒီတိုင်းဒေသကညာနဲ့ဒီတမတော
เราส่งไปยามาเลยที่บ้านเลยแต่ว่าจมารู้จริงๆเจ้าบีเมลเลยสุยาฮันนี่วิวถ้าวันน้ำมันมาเราขายดีเนี่ยมันนี่วิวดีตอนเด็กไม่กินเลยเต็มเลยที่เป็นคลีเรสุลูชิที่เป็นคลีเรสุลูชิที่เต็มเลยที่แข็งเลยที่เสียต้องพินิจารถ้าไม่ปฏิบัติเราสุยาเนี่ยที่บ่มันนี่วิวถ้าวันเตียเนี่ยนักหลังจากนั้นก็จะลงเงินวิวจมารู้เนี่ยมาทำดอกชิมเลยแต่ขันจะดอกชิมจารีอ่ะแต่เจ้าบุตรอายุจีสุดที่เจ้าแม่พี่ยองสุดจะตัวเรา
ที่ดูเด็กเจ้าแก่สุยาบอมมาช่วงเจ้าอันนี้ร้านไม่มาเลยใช่ที่กันนี่ที่กูได้บริเวณแถบเชียงวานนี่เองยังใครบินได้มาแสดงเต็มที่ดูเรื่องมีซาเป็นพิเศษอ่ะอันนี้เป็นตัวชี้นี่เลยลุงนี่ยังกว่าเจ้าวันนี้อาทิตย์ได้ที่แล้วเนี่ยจีรุ่นเนี่ยไม่เปียกขับบูน่าเปลี่ยนแล้วพันธุ์ที่ในเส้นหูเรื่องอันนี้ส่งยาแต่บิวนับพันล้านกันจะพูดเรื่องอยากให้เด็กตาแข็งอยากให้พ่อเสียเนี่ยลูกดอกกุ้งเลยรีบก้าวสู่นิจาราพิบาร์เลยใช่
มาสมองจะพิจารณาว่าเช่นลีลาจอจันที่ยามาดึงมาเรื่องที่มาเรื่องยานาบีโรลีลาจอจันนี่ก็เลยออสเตรเลียตอมีจังที่จีพีซีก็ยาร์เลยตัวยันสระวาลีเรื่องกูเลยพิจารณามาเลยออสเตรเลียนั่งงานตอมีเรื่องจังแต่สิ่งที่เราว่าเด็กบิลเลียนจอแต่ส่งเสริมกันเลยจ้าตัวยันทรีสังกัดกับสังสรรค์ยี่จวนเจดุริกาพิจารณาเลยสิ่งนี้มีการในวิวอีกเรื่องดาวฟิล์มมาสายที่เรียนไปปุ๊บจะกูยังไม่ทงอ่ะพิจารณามาเช่น ออสเตรเลียในงานนี้สับเวียปีเนี่ยมาและสีหลังจวนนี่เดตตอมีด้วยฮะออสเตรเลียในงานบอสสูยอยู่ที่ไหนน่ะเสียรับบ้าแต่เป็นเรื่องที่แต่สีตัวกางเยี่ยมยาสว่าแต่ส่งเสริมกันยาดโลจานะชีเจลุนเองด้วยมีหลังเปียสีปีเบียกับบ้องยาสว่าเลยมีหลังเปียตเล่นพิเคยาวะเลยที่ตอมีจีฮะตอนนี้ทริสันด้วยบอมมาโยมวยมีทริสันด้วยบอมมาบ้าเบียดูกับสูจีใจเอาเสียรับบ้า ออสเตรเลียในงานกาลุติมีอะไรมวยถือกว่าละกันเลยด้วยสุสุยาวามีหลังคันทายาระกูยัยทาร์เดดับบงด้วยกามีเบจีนีเปล่าสุเลสุระกูจัตตานีบารีสินดีเทคดูการอโน้ตไอตัววัวตัวเนี่ยก็มีอยู่ส่งยืดด้วยติบิลเลียนจ่ออปาวีบิลเลียนยาชีพีชีเอ็นสเตปปูกองเลยด้วยมีเบจังอัตติสงเกียบิลโลคัมมันทาวาร์ แต่ช่วงทริสันยูสิตวิการอโลว่ามีต้นตัวในนั้นกูเลยจวนเจนตุวิการตรีปีทาวาร์เองมีลูกยากูพี่ลูกแต่เป็นเกลือแค่จาร์เอทริสันวิฮาร์เลยมีเงินลูกตุรุนียากูพี่เนี่ยข้ามาสายจานเนี่ยน่ากูเสียเนี่ยมีชีเดียมีทะเลเนี่ยพี่นตัวจามากูเลยจวนเจนตุวิการส่วนปุ่นปันนี่จาวาร์เองที่ชีเนี่ยเอามาเบทริสันยูนี่เนี่ยตัวเองทริสันที่ดินเนี่ยตบ่าวอุยนวิการวันนั้นวิฮาร์แอนดรูรีจากาเบทริสันวิโกสังสรรค์กับเพื่อนปีนี่จาวาร์เอง
တဲ့အကျုံတွေကရီဆောက်သွေးပြည်နယ်တောင်ပိုင်းကမ်းခြေကမိုးကိုမျိုးလေးမိသိတဲ့အချိန်မှာတော့အဲ့ဒီမျိုးမှာရှိတဲ့ဒရိတ်ဆန်ယုံအတွက်အတော်စိုးရိမ်ခဲ့ကြရတာပါဒရိတ်ဆန်ယုံကမိဒံကြောင့်အတော်များများပျက်စီးသွားပြီပဲဒရိတ်ဆန်ယုံတဲ့ကဒရိတ်ဆန်တွေအားလုံးအသက်ပေးလွတ်ခဲ့ကြပါတယ်ဒရိတ်ဆန်ယုံထိမ့်သိရေမူ chart stables ကဘာကြောင့်သူတို့တွေမိငိမ့်မှုစူးစမ်းခဲ့တယ်လဲဆိုတာကိုဩစတြေးလျအတန်းလွင့်ဌာနကိုအခုလိုပြောပြပါတယ
် We got a lot of damaged fences we got the good thing is that we saved every single animal there's no injuries there's no sickness
ဒရိတ်ဆန်ယုံချန်စီယိုတွေတော့တော်တော်ပျက်စီးသွားပါတယ်ဒါပေမဲ့တိတ်ကောင်းတာတစ်ခုပါဒရိတ်ဆန်လေးတွေအားလုံးရဲ့အသက်ကိုကယ်နိုင်လိုက်တယ်ပါပဲထိခိုက်ဒဏ်ရာရတာမရှိတယ်လို့ဖျားရနာရတော့မှမရှိပါဘူးတော်မီတွေဒီဘက်ကိုလာနေချိန်မှာကျွန်တော်တို့ဒီမှာနေပြီးသူတို့ကိုအကောက်ဝဲပေးရမယ်လေသူတို့တွေဒီနေရာကအကောင်းဆုံးပဲကျွန်တော်တို့နည်းနည်းကြိုးကြိုးဆဆလုပ်လိုက်ရင်ဘေးကင်းတဲ့နေရာတက်သွားမယ်လို့ကျွန်တော်တို့နားလည်ထားခဲ့တယ်ဒါပေမဲ့လေကျွန်တော်တို့တယောက်ချင်းစီကလည်းသွေးလန့်အောင်ကြောက်ခဲ့ရတဲ့အချိန်တွေကိုကိုယ်စီကြုံခဲ့ကြရတာပ
ါဒီတော်ပီကြီးကြောင့်ဝိပီရေးခြံတွေကဒရိတ်ဆန်တွေလည်းအစုလိုက်အပြုံလိုက်တောင်းချီတည်ဆုံခဲ့ကြရပါတယ်မိဒန်တင်လို့မတည်မရှိဖြစ်နေတဲ့ဒရိတ်ဆန်တွေကိုလည်းဝိပီရေးခြံသမားတွေကတုံ့တင်ခဲ့ရတာပါသူတို့ဆုံးရှုံးရတဲ့ငွေကြေးကလည်းဒေါ်လာတန်းချီရှိပါတယ်ဒီတော်မီကြီးတွေအကုန်ကြီးမှပဲဝိပီရေးခြံတွေမှာဆုံးရှုံးမှုဘယ်လောက်ရှိသလဲဆိုတာကိုတိတိကျကျတွက်ချက်နိုင်မှာဖြစ်ပါတယ်အခုလောလောဆယ်တော့တော်မီတွေကဩစတြေးလျရဲ့ပြည်နယ်တော်တော်များများကိုဖက်ကျော်လောင်ကျွမ်းနေကြပါခင်ဗျာ
ကိုရမေထုတ်ပြပြသွားတာပါရှင်အခုတနင်္ဂနွေနေ့ညနေခင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ barmis.voanews.com ကနေပြတော့လဲနားဆင်နိုင်ကြပါရရှင်နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ခန္ဓာတွေကိုနားဆင်ကြရမှာပါလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ကြပါရဲ့ရှင်အခုတနင်္ဂနွေနေ့ညနေခင်းထိတ်တဲရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်အီရန်ဒေါ်လာရေးစောင့်တက်ကယူကရိန်းခီးသည်တင်လေရင်ကိုမာရင်ပြီးတော့ပြစ်ချလိုက်တယ်လို့ဝန်ခံလိုက်ပြီးတဲ့နောက်အီရန်နိုင်ငံတဝန်ဆန္ဒပြတာတွေဖြစ်လာနေပြီးတော့မြို့တော်တီရန်မှာတော့အီရန်ဆိုရကလုံခြုံရေးတွေကိုတိုးမြှင့်ချထားလိုက်ပါတယ်။စနေနေ့ညကယူရန်မြို့တော်နဲ့ချားမြို့တွေမှာလမ်းလေပေါ်ကိုထွက်ဆန္ဒပြခဲ့ကြတဲ့သူထောင်ပေါင်းများစွာကိုအထီးရုံနေနေတပ်ဖွဲ့တွေကမြေယူပုံးတွေတုံးပြီးတော့နေနေခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကအီရန်ဘာသာရေးကောင်းဆောင်ကြီးကိုတိုက်ရိုက်ရည်ညွှန်းပြီးတော့အာဏာရှင်စနစ်ကြဆုံးပါစေဆိုပြီးတော့ကြွေးကြော်တန်တွေကိုအော်ဟစ်ဆန္ဒပြခဲ့ကြပါတယ်။ယူကရိန်းခီးသည်တင်လေရင်ကိုမတော်ဆမိုင်းပစ်ခတ်ကြောင်း IRGC ရဲ့လေကြောင်းဆိုင်ရာတမူအမီယာအလီဟာဂျီဇာဒက်ကစနေနေ့မှာနိုင်ငံမှာရုတ်တံကပြောဆိုတာမှာဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အပြေအဝါတာဝန်ယူကြောင်းဘယ်လိုဆုံးဖြတ်ချက်မျိုးကိုဖြစ်စေနိုင်မှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။လေပေါ်မှာလိုက်ပါလာသူ156ယောက်စလုံးတည်ဆုံခဲ့တဲ့အပေါ်မှာတည်ဆုံသူရဲ့မိသားစုတွေနဲ့ထတ်တူဝမ်းနည်းမိပါကြောင်းလည်းအီရန်ဘာသာရေးကောင်းဆောင်ကြီးအယာတိုလာအလီခါမေနီကပြောပါတယ်။ယူရန်သမားဟာဆန်ရူဟာနီကတော့ဒီဖြစ်ရပေါ်မှာသူ့နိုင်ငံကတောင်းပန်ရှိကြောင်းဝန်ခံပြောဆိုပြီးလွှတ်တဲ့ရည်ရွယ်မှုကိုဆောင်ရွက်သွားမယ်လို့လည်းပြောလိုက်ပါတယ်ဒီဖြစ်ရအတွက်ခမေနီအနေနဲ့ယာရုကနေစင်ပေးဖို့အီရန်တိုက်ခံကောင်းဆောင်မာဒီခါရူဘီကလည်းတိုက်တွန်းလိုက်ပါတယ်အခုလိုခီးတဲ့နေကိုမားရင်ပစ်ချခဲ့တဲ့အတွက်အီရန်ကိုပြည်ပနိုင်ငံတွေကပြစ်တင်ရှုတ်ချပြီးနင်းနာမှုတွေပေးနင်းနာမှုအတွက်ရောကြီးပေးဖို့တောင်းဆိုခဲ့ကြသလိုဝန်ချတောင်းပန်ရမယ်ဆိုပြီးတော့လည်းပြောလိုက်ကြပါတယ်ထိုင်းနိုင်ငံမှာတော့အစိုးရကိုဆန့်ကျင်ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မနက်စောပိုင်းကဘန်ကောက်ပန်းခြံမှာစုဝေးပြီးတော့ပြည်ပွဲတရက်ကိုကျင်းပပြီးတော့ဆန္ဒပြခဲ့ကြပါတယ်ဒါဟာနှစ်ပေါင်းများစွာတွင်အစိုးရကိုဆန့်ကျင်တဲ့အကြီးဆုံးဆန္ဒပြပွဲလည်းဖြစ်ပါတယ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့အနေနဲ့ကျင်းပတဲ့ဒီမာရသွန်ပြည်ပွဲမှာပေါင်းဖို့အတွက်ပါဝင်ခဲ့တဲ့သူဟာ1000လောက်ရှိတယ်ဆိုပြီးတော့ပြိုင်ပွဲစီစဉ်သူတွေကပြောပါတယ်ခင်ဗျာ
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PPJ Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။သောရရှင်များအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Thank you.